This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံထုတ်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်
Radio NUG သောရရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစေအာနာရှင်ပြီးတို့မှခင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာညချမ်းပါခင်ဗျာ။အခုချိန်ကစတင်ပြီး2025ခုနှစ်ဇွန်လ25ရက်နေ့ Radio NUG ညပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စေရေးသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇွန်လ25ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ကြောင်မင်းမျိုးမှာအကြမ်းဖက်စစ်တပ်ရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်အရက်သား၄ဦးသေဆုံးကခလေးငယ်တွေအပါအဝင်၁၄ဦးဒဏ်ရာရခဲ့ပြီးတော့အိမ်49လုံးနဲ့စားသင်ကျောင်း2ကျောင်းပျက်စီးတဲ့သတင်းကိုတင်ပြပေးပါမယ်အပြစ်ရထားမယ်လို့ကြေညာထားတဲ့အကြံဖက်စစ်ကောင်စီတပ်ရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ကျောင်းမင်းမျိုးကအရက်သား၄ဦးသေဆုံးခဲ့ပြီးတော့ကလေးငယ်တွေအပါအဝင်၁၄ဦးဒဏ်ရာရခဲ့ကအိမ်49လုံးနဲ့စာသင်ကျောင်း2ကျောင်းပျက်စီးသွားတယ်လို့ TNL ဘက်ကဒီကနေ့ဇွန်လ25ရက်နေ့မှာထုတ်ဖော်ပြောဆိုလိုက်ပါတယ်တအောင်းပြည်တပ်မဟာနှင့်နေမြေဖြစ်တဲ့ကျောင်းမင်းမျိုးတွင်ကိုအကြံဖက်စစ်တပ်ကမနေ့ကဇွန်လ24ရက်နေ့ညနေပိုင်းမှာ Jet Fighter နဲ့ဘုံကျဲတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့အခုလိုပြောဆိုလိုက်တာဖြစ်ပါတယ်ကျောင်းမင်းမျိုးရက်ွက်3ကိုစစ်ကောင်စီတပ်ကဘုံကျဲချမှုကြောင့်ကလေးငယ်2ဦးအပါအဝင်အမျိုးသား2ဦးနဲ့အမျိုးသမီး1ဦးဒဏ်ရာရခဲ့ပြီးတော့ပြည်သူပိုင်အိမ်16လုံးနဲ့စာသင်ကျောင်း2ကျောင်းထိခိုက်ပျက်စီးမှုများခဲ့တယ်လို့အခြားအိမ်4လုံးကတော့ဘုံစားအနေငယ်ထိမှန်ခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်တို့အတူကြောင်မင်းမျိုးရက်ကွက်9ဘက်မှာလဲစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အမျိုးသားတပ်ဦးနဲ့အမျိုးသမီး3ဦးသေဆုံးခဲ့ရပြီးတော့အမျိုးသား5ဦးနဲ့အမျိုးသမီး4ဦးဒဏ်ရာရခဲ့တဲ့အပြင်အိမ်9လုံးနဲ့တိလားရှင်စာသင်ကျောင်း2ကျောင်းထိခိုက်ပျက်စီးမှုများခဲ့ကအိမ်22လုံးပုံစံအနည်းငယ်ထိမှန်ပျက်စီးခဲ့တယ်လို့သိရပါတယ်စစ်ကောင်စီတပ်ဖက်ကဘုံကျဲတိုက်ခိုက်တဲ့နေရာတွေဟာတိုက်ပွဲဖြစ်တာမရှိတဲ့အတွက်ကြောင့်ဒါဟာပြည်သူလူထုကိုရည်ရွယ်ချက်ရှိရှိဦးတည်တိုက်ခိုက်တဲ့လုပ်ရဲလို့ TNL ဘက်ကအသိပေးထားပါတယ်ဒါကြောင့်မိဘပြည်သူတွေအနေနဲ့စစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုတွေကိုရှောင်ရှားနိုင်အောင်စစ်ရေးတရီအမြဲရှိဖို့လိုပြီးတော့လေကြောင်းရံကနေကာကွယ်နိုင်ဖို့လေကြောင်းရံကာကွယ်ရေးဆိုင်ရာနီးလန်းတွေကိုလိုင်းနာဆောင်ရွက်ကြဖို့ PSLF TNL တရင်နဲ့ပြန်ကြားရေးဌာနကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာဆက်လက်ပြီးတော့တောင်သာမတရားနဲ့စင်ကူးမျိုးနယ်တို့မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရသာပြည်သူတအုပ်တည်ဆုံးပြီး3ဦးဒဏ်ရာရတဲ့တရင်ကိုတင်ပြပေးပါမယ်မန္တလေးတိုင်းအထွန်းမှာရှိတဲ့တောင်သာမတရားနဲ့စင်ကူးမျိုးနယ်တို့မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရသာပြည်သူတအုပ်တည်ဆုံးပြီး3ဦးဒဏ်ရာရသွားတယ်လို့သက်ဆိုင်ရာတော်လှန်ရေးအင်အားစုများကသတင်းထုတ်ပြန်ထားပါတယ်။ဇွန်လ23ရက်နေ့ည7:38မိနစ်ခန့်အချိန်မှာတောင်သာမျိုးနယ်ညောင်တို့ကျေးရွာအနီးကိုအကြမ်းဖက်စစ်တပ်က Jet Fighter နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ပြည်သူပိုင်အိမ်တလုံးပျက်စီးခဲ့ပြီးတော့အမျိုးသားတအုပ်နဲ့ကလေးငယ်တအုပ်ဒဏ်ရာရခဲ့ပြီးဒဏ်ရာရသူတွေကတော့မစိုးရိမ်ရဘူးလို့တောင်သာလူထုလှုပ်ရှားမှုကော်မတီကဆိုထားပါတယ်။တို့အတူဇွန်လ23ရက်နေ့ညနေ 4:30 မိနစ်ခန့်အချိန်မှာလေတတအူးလေတပ်ကနေတက်လာတဲ့ Jet Fighter ကစင်ကူးမျိုးနဲ့ထုံကြီးကျေးရွာမြောက်ဖက်လေကွင်းအနီးကိုဘုံကျဲခဲ့တာကြောင့်အမျိုးသမီးတအူးမစိုးရိမ်ရတဲ့ဒဏ်ရာရခဲ့တယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့ပြည်ဦးလွင်ခရိုင်ကထုတ်ပြန်ထားပါတယ်အဒီနေ့ည 9:10 မိနစ်အချိန်မှာလေမိထီလာမှာရှိတဲ့ရှန်တဲလီတဲ့စခန်းကတက်လာတဲ့ Jet Fighter ကမတရားမျိုးနဲ့အုတ်ကန်ကျေးရွာဝန်းကျင်ကိုဘုံကျဲခဲ့တာကြောင့်ဒေသနေပြည်သူအမျိုးသမီးတအုပ်တည်ဆုံးခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုအကြမ်းဖက်စစ်တပ်ကအရသာပြည်သူတွေရှိတဲ့နေရာကိုလေကြောင်းကနေဘုံကျဲတိုက်ခိုက်နေတာကြောင့်ပြည်သူလူထုအနေနဲ့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုအထူးဂရုပြုနေထိုင်ကြဖို့နဲ့လေကြောင်းရံကာကွယ်ရေး ဘုံကိုချင်းတွေတူးထားကြဖို့ဒေသတွင်းတော်လှန်ရေးအင်အားစုတွေကတိုက်တွန်းထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့တရဦးနေကနေငဇုံနယ်ဘက်ထွက်လာတဲ့စစ်သားတွေကိုမိုင်းဆွေတိုက်ခိုက်ရာမှာစစ်သား၄ဦးသေဆုံးတဲ့တွင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းတရဦးမျိုးနယ်ကနေငဇုံမျိုးနယ်ဘက်ကိုဖောကားနဲ့ထွက်လာတဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ကိုမိုင်းဆွဲတိုက်ခိုက်ခဲ့ရာစစ်သား၄ဦးသေဆုံးသွားတယ်လို့ Special Task Force ငဇုံတပ်ဖွဲ့ကထုတ်ပြန်ထားပါရီတရဦးမျိုးနယ်ဂွေကုန်းဂိတ်ကနေငဇုံမျိုးနယ်မြူသာစစ်မှုဆောင်ဘက်ဖောကားနဲ့ထွက်လာတဲ့အင်အား40ခန်းမှာအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ကိုတော်လန်ဤတပ်တွေကဇွန်လ23ရက်နေ့နေ့လယ်တနာရီ46မိနစ်ခန့်မှာပရိသာမိုင်း6လုံးနဲ့မိုင်းဆွဲတိုက်ခိုက်ခဲ့တာလို့ဆိုပါရီဒီတိုက်ခိုက်မှုမှာအကြမ်းဖက်စစ်သား၄ဦးသေဆုံးပြီးတော့19ဦးထိခိုက်ဒဏ်ရာရသွားတာမှာ2ဦးကဒဏ်ရာပြင်းထန်တယ်လို့သိရပါတယ်။မိုင်းဆွေတိုက်ခိုက်မှုကြောင့်သေဆုံးသွားတဲ့စစ်သားတွေနဲ့ဒဏ်ရာရသူတွေကိုစစ်ကောင်စီတပ်ဖွဲ့ကမြို့သားတိုက်နယ်စည်းရုံကိုပို့ဆောင်ခဲ့တယ်လို့လည်းသိရပါတယ်။မိုင်းဆွေတိုက်ခိုက်ချိန်မှာစစ်ကောင်စီတပ်ဖွဲ့ဘက်ကပြန်လည်ပစ်ခတ်မှုတွေရှိတဲ့အတွက်ကြောင့်တရဦးမြင်းချံငဇွန်စမိတ်ခုံမြို့သားဝက်လူလမ်းပိုင်းကိုည7နာရီကနေမနက်9နာရီအတွင်းသွာလာတာမျိုးမလုပ်ဖို့ Special Task Force ငဇွန်တပ်ဖွဲ့ကမြစ်တာရက်ခံထားပါတယ်။ဒီတိုက်ခိုက်မှုကိုမြင်းချံခရိုင်အမှတ်6တပ်ရင်းတပ်ခွဲ3မြင်းချံခရိုင်အမှတ်6တပ်ရင်းတပ်ခွဲ2နဲ့ TGYR Youth Guerrilla Counter Revolution ငဇွန်အဖွဲ့တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။မနေ့ကဇွန်လ24ရက်နေ့မှာလေငဇွန်မြို့နယ်မြို့သားအထိုင်ရဲစခန်းကနေဂွေးကုန်းအထိုင်စခန်းဘက်ကိုထွက်လာတဲ့စစ်ကောင်စီကားတစ်စီးကိုမြင်းချံတိုက်နယ်3နဂနီပြောက်ကြားပြည်သူ့ကောင်ဝေးတပ်ဖွဲ့ကဘေးပါမိုင်းတွေနဲ့မိုင်းဆွဲတိုက်ခိုက်ခဲ့ရမှာဘူတဦးနဲ့စစ်သားတဦးတိဆုံးခဲ့ပြီးတော့နှစ်ဦးဒဏ်ရာရသွားတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့မင်းလာမြို့နယ်ခွမရွာကိုစစ်တပ်ကမီးရှို့ဖျက်ဆီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်ပဲခူးတိုင်းမင်းလာမြို့နယ်တဲကအင်ဂျီ200ကျော်ရှိတဲ့ခွတ်မကြီးရွာကိုစစ်တပ်ကဒီကနေ့ဇွန်လ25ရက်နေ့မနက်ပိုင်းမှာမီးရှို့ဖျက်ဆီးသွားတယ်လို့ဒေသသတင်းရင်းမြစ်တွေကပြောပါရယ်အကြံပေးစစ်ကောင်စီတပ်ဟာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့ဒီကနေ့မနက်9နာရီကျော်အချိန်မှာခွတ်မကြီးရွာကိုစစ်ကြောင်းထိုးလာပြီးတော့မီးရှို့ဖျက်ဆီးခဲ့တာလို့ဆိုပါရယ်အကြမ်းဖက်စစ်တပ်ဟာမင်းလာမြို့နယ်တဲကရွာတွေကိုစစ်ကြောင်းထိုးနေတာကြောင့်ခွတ်မရွာကရွာသူရွာသားတွေဇွန်လ24ရက်နေ့ကလေးကရှောင်တင်းခဲ့ပြီးမဲ့အသက်ကြီးသူတွေရွာထဲမှာကြံ့နေခဲ့တာကြောင့်တည်ဆုံမှုတွေရှိနိုင်တယ်လို့ဒေသနေပြည်သူတွေကခံမှန်းပြောဆိုနေကြပါသည်။မနေ့ကဇွန်လ24ရက်နေ့ညပိုင်းမှာစစ်ကောင်စီတပ်ကငလှဆန်းရွာခွတ်မရွာနဲ့စံပုတ်ရွာဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာရှိတယ်လို့ဒေသတွင်းသတင်းတွေကိုဖော်ပြနေတဲ့မင်းလှသတင်းမှာဖော်ပြထားပါသည်။ဇွန်လ16ရက်နေ့ကစစ်ကွင်းတာဆုံစစ်စည်းကြီးအနီးမှာတော်လိုင်းတပ်ဖွဲ့တွေနဲ့ဖြစ်တဲ့တိုက်ပွဲမှာစစ်တပ်ဘက်ကအရာရှိတွေတီဆုံးခဲ့ပြီးတဲ့နောက်အထင်အားသွားတဲ့အကြမ်းဖက်စစ်တပ်ဟာမင်းလာနယ်ထဲကရွာတွေကိုစစ်ကြောင်းထိုးပြီးတော့မီးရှို့ဖျက်ဆီးနေတာကြောင့်ကြေးရွာပေါင်း40ကဒေသနေပြည်သူ1000ကျော်စေပီးရှောင်နေရတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့နောင်ချူမြို့နယ်ရွှေသွန်းကျေးရွာအနီးတစ်ဝိုက်ဖြစ်တဲ့တိုက်ပွဲမှာစစ်တပ်ဘက်ကပေါင900နဲ့ပေါင300ဘုံအပါဝင်ဘုံအလုံး80ကျော်အုံပြူတိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။နောင်ချူမြို့နယ်ရွှေသွန်းကျေးရွာအနီးတစ်ဝိုက်ဖြစ်တဲ့တိုက်ပွဲမှာစစ်တပ်ဘက်ကတရက်ထဲမှာပင်ပေါင900နဲ့ပေါင300ဘုံအပါဝင်ဘုံအလုံး80ကျော်အုံပြူတိုက်ခိုက်ခဲ့တယ်လို့တနုပြည်သူလွတ်မြောက်ရေးတပ်တော် DPNL ကဒီကနေ့ဇွန်လ25ရက်နေ့မှာထုတ်ပြန်ထားပါသည်။နောင်ချုံမြို့နယ်တဲကရွှေသွန်းကျေးရွာအနီးတစ်ဝိုက်မှာတနုပြည်သူလွတ်မြောက်ရေးတပ်တော် DPLA တအောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA တို့ပါဝင်တဲ့ဘူပေါင်းတပ်ဖွဲ့နဲ့စေကောင်စီတပ်တို့ကြားမနေ့ကဇွန်လ24ရက်နေ့ကဖြစ်ခဲ့တဲ့ထိတွေ့တိုက်ပွဲနဲ့ပတ်သက်လို့အခုလိုထုတ်ပြန်လာတာပဲဖြစ်ပါတယ်။စေကောင်စီဘက်ကလက်နက်ငယ်တွေနဲ့နေ့လယ်12နာရီမိနစ်20မှာစတင်ပစ်ခတ်ခဲ့ပြီးတော့တော်လိုင်းဘူပေါင်းတပ်တွေရှိရာကျေးရွာအနီးတစ်ဝိုက်ကိုလည်းလက်နက်ကြီးတွေနဲ့ပစ်ခတ်ကာထိုးစစ်ဆင်တိုက်ခိုက်ခဲ့ပေမဲ့နေ့လယ်2နာရီ10မိနစ်ခန့်အချိန်မှာတိုက်ပွဲပြီးဆုံးခဲ့တယ်လို့ဆိုထားပါတယ်။တိုက်ပွဲမဖြစ်ခင်မနက်ပိုင်း9နာရီ19မိနစ်ကနေ10နာရီ9မိနစ်အတွင်းအကြမ်းဖက်စစ်တပ်ကဝိုင်းတွဲလေယာဉ်နဲ့ဘုံ22လုံးကျဲခဲ့ပြီးတော့9နာရီမှာစစ်တပ်ဂျက်လီယင်ကပေါင်300ဘုံနှလုံးနေ့လယ်2နာရီထိုးကနီးမှာပေါင်900ဘုံတစ်လုံးကျဲချခဲ့တယ်လို့သိရပါတယ်။ဒါအပြင်တနင်္ဂနွေ54မိနစ်ကနေ2နာရီ19မိနစ်အတွင်းမှာဝိုင်းတွဲလေယာဉ်နဲ့ဘုံ33လုံးညနေ6နာရီ51မိနစ်ကနေ9နာရီ14မိနစ်အတွင်းဝိုင်းတွဲနဲ့ပဲဘုံ24လုံးအသုံးပြုပြီးတော့တနေကုန်နီးပါးတိုက်ခိုက်ခဲ့တယ်လို့အသိပေးထားပါတယ်။လက်တလုံးမှာစစ်ကောင်စီတပ်တွေဟာလေယာဉ်ဘုံတွေလက်နက်ကြီးတွေ drone တွေအသုံးပြုပြီးတော့နောင်ချုံမြို့အနီးတစ်ဝိုက်ကိုအဆက်မပြတ်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲတွေမကြာခဏဖြစ်နေတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန်းကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ဒီသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2025ခုနှစ်ဇွန်လ25ရက်နေ့ရေဒီယို NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမော်ပါပထမဆုံးတင်ပြပေးမယ့်သတင်းကတော့စကိုင်းဖရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအားစကိုင်းဖရယ်ယူနစ်လွှတ်တော်ထံဖတ်ကြားတင်သွင်းခဲ့ပြီးလွှတ်တော်၏အဆုံးအဖြတ်ရယူကအတည်ပြုတဲ့သတင်းပဲဖြစ်ပါတယ်စကိုင်းဖရယ်ယူနစ်လွှတ်တော်ပြင်စမပုံမှန်အစည်းအဝေးအားယနေ့2025ခုနှစ်ဇွန်လ25ရက်နေ့နံနက်10နာရီမှာဗီဒီယိုကွန်ဖရင့်စနစ်နဲ့ကျင်းပခဲ့ပါတယ်။စီဝေးအဖွဲ့မှခေတ်ဆက်ဆက်ဒီမိုကရေစီအရေးတော်ပုံများနဲ့နှွေဦးတော်လင်းအတွင်းကြားဆုံးခဲ့ကြသောသူရဲကောင်းများအားဂုဏ်ပြုသောအားဖြင့်ဆက်စပ်ကဲညီသက်အလေးပြုခဲ့ကြပါတယ်။အဲဒီနောက်စကိုင်းဖရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌကဖွင့်မစကားပြောကြားပြီးနောက်ပြည်သူလွှတ်တော်နိုင်ရကဦးအောင်ကြည်ညိုနဲ့ဖိတ်ကြားထားတဲ့ဧည့်သည်တော်ဦးထွန်းထွန်းဟိတ်ဗဟုအလုံးမှုဆောင်အဖွဲ့ဝင်မြို့သားဒီမိုကရေစီအဖွဲ့ချုပ်တို့ကမင်ကုန်းပြောကြားခဲ့ပါတယ်။အဲဒီနောက်စကိုင်းဖရယ်ယူနစ်လွှတ်တော်မှစကိုင်းငလျင်အတွက်လုပ်ငန်းဆောင်ရွက်ချက်များအစီရင်ခံစားဖို့စကိုင်းဖရယ်ယူနစ်လွှတ်တော်ကိုယ်စားလှယ်တဦးကလွှတ်တော်သို့ဖတ်ကြားတင်သွင်းခဲ့ပြီးလွှတ်တော်ကမှတ်တမ်းတင်ခဲ့ပါတယ်။ဆက်လက်ပြီးစကိုင်းဖရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းပေါ်လုပ်ငန်းဆောင်ရွက်ချက်အစီရင်ခံစားအားစကိုင်းဖရယ်ယူနစ်လွှတ်တော်ကိုယ်စားလှယ်နှစ်ဦးမှလွှတ်တော်သို့ဖတ်ကြားတင်သွင်းခဲ့ပါတယ်။အဲဒီနောက်စကိုင်းဖရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအားစကိုင်းဖရယ်ယူနစ်လွှတ်တော်ကိုယ်စားလှယ်တဦးကဖတ်ကြားတင်သွင်းခဲ့ပြီးလွှတ်တော်ဥက္ကဋ္ဌကလွှတ်တော်ရဲ့အဆုံးအဖြတ်ရယူကအတည်ပြုကြောင်းကြေညာခဲ့တယ်လို့သိရပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့ဆုတောင်းဗီဒီယိုတသိန်းကျော်ပေးပို့ပြီးဂင်းနစ်စံချိန်ချိုးနိုင်ခဲ့တယ်လို့တားဖြည့်သူကိုထင်းလင်းအသိပေးဆိုတဲ့သတင်းဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့ဆုတောင်းဗီဒီယိုတွေတသိန်းကျော်နီးပါးပေးပို့ပြီးမနစ်ကထက်ဂင်းနစ်စံချိန်ကိုချိုးနိုင်ခဲ့တယ်လို့တားဖြည့်သူကိုထင်းလင်းမှအသိပေးဆိုပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့အတွက်မွေးနေ့ဆုတောင်းဗီဒီယိုများကိုဇွန်လ19ရက်နေ့အထိလက်ခံခဲ့ပါတယ်။မိမိအတွက်မွေးနေ့ကမ်ပိန်းကအင်မတန်အောင်မြင်တဲ့အမှတ်တရတစ်ခုဖြစ်ခဲ့တယ်။ဒီကမ္ဘာလုံးရဲ့ပြည့်စံတဲ့ချစ်ချင်းမြတ်တာကိုရရှိခဲ့တဲ့အတွက်ကျေးဇူးတင်ရှိပါတယ်။လူထောင်ပေါင်းများစွာစီကဆိုရှယ်မီဒီယာတွေပေါ်မှာချစ်ချင်းမြတ်တာအဖြစ်နဲ့မွေးနေ့ဆုတောင်းဝေးမြရေးသားပေးခဲ့ကြပါတယ်။မိမိအတွက်မွေးနေ့ဆုတောင်းဗီဒီယိုတွေတသိန်းကျော်နီးပါးပေးပို့ပြီးမနစ်ကဂင်းနစ်စံချိန်ကိုချွန်နိုင်ခဲ့တာတွေကစီလုံးမှုနဲ့အားပေးမှုကိုပြေဝဖော်ပြလိုက်တယ်လို့ပါပဲ။ဒါဟာကျွန်တော်မျှော်လင့်ထားတာနဲ့အများကြီးတာလွန်ပါတယ်။မိမိကိုကျွန်တော်ချစ်တယ်လို့အများကြီးချစ်ခင်ပေးတဲ့အတွက်လှိုက်လိုက်လဲလဲယေရှုတင်ပါတယ်လို့ကိုထင်လင်းကဆိုပါတယ်။ကမိတ်တစ်ခုထပ်ပို့တဲ့အဘကအတိမတ်ပြုလက်ခံခြင်းကိုရရှိခဲ့တာဖြစ်တယ်လို့ကိုထင်လင်းကထပ်လောင်းဆိုပါတယ်။ဘလောက်ပဲအတားအဆီးတွေရှိပါစေမိမိရဲ့ပြင်းပြတဲ့စိတ်ဆန္ဒတွေကကျွန်တော်တို့နဲ့အမြဲရှိနေမှာပါ။မိမိအတွက်ကျွန်တော်တို့လုံနိုင်ခဲ့ပြီ။ဆက်လက်လဲလှူဆောင်သွားကြပါစုလို့ကိုထင်းလင်းကဆိုပါတယ်ရှင်ဆက်လက်တင်ပြပေးမယ့်တဲ့ငါတော့လူသားချင်းစာနာမှုအကူအညီရမုံငွေအလင်းအမြန်မရရှိခဲ့ဘူးဆိုရင်တန်းနဲ့ချီတဲ့မြမပြည်သူလူထုလိုအပ်တဲ့အကူအညီတွေရရှိနိုင်မှမရှိဘူးလို့ဆိုတဲ့တဲ့ငါဖြစ်ပါတယ်လူသားချင်းစာနာမှုအကူအညီရမုံငွေအလင်းအမြန်မရရှိခဲ့ဘူးဆိုရင်တန်းနဲ့ချီတဲ့မြမပြည်သူလူထုလိုအပ်တဲ့အကူအညီတွေရရှိနိုင်မှမရှိဘူးလို့မြန်မာနိုင်ငံရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးမစ္စတာမာကယ်လူဂျီကော့စီကပြောကြားခဲ့ပါတယ်။၎င်းဟာဇွန်လတွင်တာဝန်များပေးဆုံးလို့မြန်မာနိုင်ငံကထွက်ခွာသွားခဲ့ပါတယ်။မြန်မာနိုင်ငံကတုံ့ပြန်ရေးလုပ်ငန်းတွေအတွက်ရမုံငွေအလိုမင်းနှဲပါနေခြင်းကကျွန်တော်တို့ရဲ့အကြီးမားဆုံးအခက်အခဲဖြစ်ပါတယ်။ငလျင်အတွက်တောင်းခံထားတဲ့အမေရိကန်ဒေါ်လာ295သန်းနဲ့သန်း136ရာခိုင်နှုန်းမြတ်သားရရှိထားပါသေးတယ်။ပိုပြီးစိုးရိမ်စရာကောင်းတာကနှုတ်ဝက်ကျူလာခဲ့ပေမယ့်နိုင်ငံတော်ဝန်တုံ့ပြန်ရေးလုပ်ငန်းတွေဆောင်ရွက်ဖို့ရဥတီသတ်မှတ်ထားတဲ့2025ခုနှစ်လူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်များနဲ့တုံ့ပြန်ဆောင်ရွက်မှုစီစဉ်အတွက်တောင်းခံထားတဲ့ American Dollar 1.1 billion အနက်က134သန်း12ရာခိုင်နှုန်းအောက်သာရရှိထားပါတယ်လို့ Mr. Makuluki Khosi ပြောကြားချက်ကို UN OCHA မြန်မာကဖော်ပြပါတယ်။ရမုံငွေအလင်းမြန်မရရှိခဲ့ဘူးဆိုရင်တာမောင်များစွာသောပြည်သူလူထုဟာသူတို့ရေးတကြီးလိုအပ်နေတဲ့အကူအညီတွေရရှိနိုင်ကြမှာမဟုတ်ဘူးလို့ဖော်ပြပါတယ်။မိဘဖွဲ့စည်းတွေဟာလိုအပ်တဲ့အတိုင်းဒါအကျဉ်းအရေးအတွက်နဲ့ရည်သွေးပြွားတဲ့အကူအညီတွေမပေးအပ်နိုင်တော့တာကြောင့်လူသက်ပေါင်းများစွာဟာအနေရရှိတယ်လို့ဆိုထားပါတယ်ရှင်။နောက်ထပ်တင်ပြပေးဦးမယ့်သတင်းကတော့ Safe Hospital Safe Healthcare Campaign အတွက်လက်ရှိချိန်ထိ 3,400 ကျော်69ရာခိုင်နှုန်းရရှိထားတဲ့သတင်းပဲဖြစ်ပါတယ်။ Safe Hospital Safe Healthcare Campaign အတွက်လက်ရှိချိန်ထိ 3,400 ကျော်69ရာခိုင်နှုန်းရရှိထားပါတယ်။ဘီကင်းသောဆေးရုံတရုံစားပြည်ရဲ့38ရာခိုင်နှုန်းသာလိုတော့တယ်လို့ဇွန်လ25ရက် Spring Crawford ကတိပေးဆိုထားပါတယ်. SCF မှာ Safe Hospital Safe Healthcare Campaign အတွက်လက်ရှိချိန်ထိ 3,400 ကျော် 69 ရာခိုင်နှုန်းရရှိထားပါပြီ။ဘေကင်းသောဆေးရုံတရုံစားပြည့်ရဲ့နောက်ထပ် 3,000 ကျော်သာလိုတော့တာမို့အားလုံးအတူဝိုင်းဝန်းပါဝင်ဖြည့်လိုက်ရင်အချိန်မီပြည့်နိုင်ပါတယ်လို့ဆိုထားပါတယ် Safe Hospital Safe Healthcare Campaign ကို American Dollar 4,000 ဤမန်ထက က ကမ်ပိန်းကာလမေလ24ရက်နေ့မှဇွန်လ30ရက်နေ့အထိသတ်မှတ်ထားပါတယ်ရှင်။နောက်ထပ်တင်ပြပေးအောင်မဲ့တဲ့ရင်ကတော့စာရေးဆရာအက်ဒီတာချုပ်ငိအေးအိမ်ရဲ့ဇာပနအခမ်းအနားကိုဒီကနေ့ရေဝေးသုတ်သံမှာကျင်းပတဲ့တဲ့ရင်ပဲဖြစ်ပါတယ်။စာရေးဆရာနဲ့ဝိုင်းရနိုင်ငံရေးသမားတဦးဖြစ်သူငိအေးအိမ်ရဲ့ဇာပနအခမ်းအနားကိုဒီကနေ့ဇွန်လ25ရက်နေ့နေ့လယ်17နာရီမှာရေဝေးသုတ်သံကခမ်းမဆောင်အသစ်မှာကျင်းပခဲ့ပါတယ်။မြန်မာ post modern စာပေလောကမှာထင်ရှားသူဖြစ်တဲ့အပြင်1990ပြည့်နှစ်ဝင်းကျင်ကာလတုန်းကတရပူမဂ္ဂဇင်းခေတ်ကာလမှာအက်ဒီတာချုပ်ဖြစ်စီစဉ်ဆောင်ရွက်ခဲ့သူစာရေးဆရာငိမ့်အေးအိမ်ဟာပြီးခဲ့တဲ့ဇွန်လ23ရက်နေ့ကကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့တာဖြစ်ပါတယ်။အမည်ရင်းဦးကျော်ဦးဖြစ်တဲ့ငိမ့်အေးအိမ်ဟာကွယ်လွန်ချိန်မှာအသက်69နှစ်သားရှိသေးပြီးသူရေးသားခဲ့တဲ့ဝိတုဒ္ဓဝိချုရှေအစေဓာတ်ပုံအစေ73အုပ်နဲ့အဝိုင်းရောင်ဆောင်ရွက်များရဲ့မိုးဆက်ပုံမြင်စာအုပ်ဟာ post modern စာပေနှစ်သက်သူတွေကြားမှာဩဇာကြီးမှခဲ့ပါတယ်။ဆရာငိမ့်လို့တလေးတစားခေါ်ဆိုကြတဲ့ငိမ့်အေးအိမ်ဟာဗမာပြည်ကွန်မြူနတီပါတီရဲ့ပါတီဝင်ဟောင်းဖြစ်တဲ့အပြင်ငင်းချမ်းရေးတပ်ဖွဲ့ NDA ကချင်ရဲ့ဖွဲ့ဝင်တဦးလည်းဖြစ်ပါတယ်။ဒါအပြင်1996ခုနှစ်မိုင်းရပြည့်ရေးခင်းမှာလည်းပါဝင်ခဲ့တဲ့အတွက်ကြင်ကြခံခဲ့ရလို့နိုင်ငံရေးစင်တာဟောင်းတဦးလည်းဖြစ်ပါတယ်။ငိမ့်အေးအိမ်ဟာစာပေရုပ်ရှင်စတဲ့အမှုပညာအတိုင်းဝန်းမှာလူရှိလူခင်များသူတဦးဖြစ်ပါတယ်။သူရဲ့နောက်ဆုံးခေတ်မှာဗမာပြည်ကွန်မြူနတီပါတီအဖွဲ့ဝင်ဟောင်းများနဲ့ကချင်ဒူးဒေသကအဖွဲ့ဝင်တွေလည်းလိုက်ပါပို့ဆောင်ခဲ့ကြပြီးပြည်သူပန်းချင်းတွေပန်းခွေတွေနဲ့စီကားခဲ့ပါတယ်။သူရဲ့ကျွန်းချံရစ်တဲ့ရုပ်ကလပ်ကိုမိသူချိုးခဲ့တာဖြစ်ပြီးကွယ်လွန်ချိန်မှာဇနီးဒေါက်ခင်မအိနဲ့အတူသမီးတဦးမြစ်တဦးချံရစ်ခဲ့ပါတယ်ရှင်။ဆေးဥစုထိန်ချုပ်ထားတဲ့ page တွေကို Facebook ကရေးယူတာမြစ်ဖို့ Defend Myanmar Democracy အနေနဲ့ matter ကိုတရားဝင်စာပေးပို့မဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်။စီအုပ်စုထိန်းချုပ်ထားတဲ့ page တွေကို Facebook ကရေးယူတာမြစ်ဖို့ Defend Myanmar Democracy နေနဲ့ matter ကိုတရားဝင်စာပေးပို့မယ်လို့ကြေညာပါတယ်။2021ခုနှစ်မှာ Facebook မှာရှိနေတဲ့မြန်မာစီအုပ်စုနဲ့စီအုပ်စုထိန်းချုပ်မှုအောက်ကနိုင်ငံပိုင်မီဒီယာနဲ့ဆက်စပ်မီဒီယာတွေကိုတားမြစ်ပိုက်ပင်လိုက်ကြောင်းကြေညာချက်တစ်ခု Facebook ကထုတ်ပြန်ခဲ့ပါတယ်။ဒါဖြင့်ပြသထားတဲ့ page တွေကဘာကြောင့်ဆက်ပြီးအသက်ဝင်နေသေးတာပါလဲလို့ Defend Myanmar Democracy ကဖော်ပြပါတယ်။စစ်ကောင်စီရဲ့နိုင်ငံခြားဝန်ကြီးဌာန၊ဟိုတယ်နဲ့ခီးသွားလိုက်ဝန်ကြီးဌာနပြန်စားတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီးဌာနအာဂရီလိုင်စာမှုတိုက်ဖျက်ရေးကော်မရှင်ဓမ္မဝိုင်းမားနှင့်ကျေးလက်ဖွံ့ဖြိုးဝန်ကြီးဌာနစတဲ့ page တွေကပဲစေုပ်စုအတွက်ဝါကြားဖြန့်ချိမှုတွေလုပ်ပေးတာစေုပ်စုအတွက်အတုအယောင်တရားဝင်မှုတွေအတွက်လုပ်ပေးတာဝင်ငွေရပောင်းရလန်းတွေဖန်တီးပေးတာစာရာတွေကိုဆက်ပြီးလှူဆောင်ပေးနေတာဖြစ်တယ်လို့ဆိုပါတယ်စေုပ်စုနဲ့ပတ်သက်တဲ့ page တွေကိုတားမြစ်ဖို့မတာကိုပိုင်ထားရှိတဲ့မူဝါဒတွေကိုတိုက်ရိုက်ချူဖောက်နေတာဖြစ်ပါတယ်Defend Myanmar Democracy အနေနဲ့မတာကိုတရားဝင်စာပေးဖို့ပြီးအရေးယူဆောင်ရွက်မှုတွေလှုပ်ဆောင်ပေးဖို့တောင်းဆိုသွားမှာဖြစ်ပါတယ်လို့ဖော်ပြပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့ KNP ရဲ့ Lucent Hope ဒေါ်လာရုပ်ရှင်ကိုဇူလိုင်19ရက်နေ့ထိ online လက်မှတ်များရောင်းချသွားမယ့်သတင်းပဲဖြစ်ပါတယ်။ KNP ရဲ့ Lucent Hope ဒေါ်လာရုပ်ရှင်ကိုဇွန်လ24ကနေဇူလိုင်လ19ရက်နေ့ထိ online လက်မှတ်တွေရောင်းချသွားမယ်လို့သိရပါတယ်။လက်မှတ်ရောင်းချခြင်းကနေရရှိလာမယ့်ငွေကြေးများအားကင်းနီပြည်ရှိဒေါ်လင်းရဲဘော်များနဲ့အစ်ဆောင်ပြည်သူများအတွက်ဆက်လက်ကူညီထောက်ပို့သွားမှာဖြစ်ပါတယ်။လက်မှတ်များအားဝယ်ယူထောက်ပို့နိုင်မဲ့ FR ဖွဲ့စည်းများနဲ့နိုင်ငံလိုက်ငွေကြေးများအားသက်ဆိုင်ရာ page မှာဖော်ပြထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့တာကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်ဇွန်လ26ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးမုတ်တုံလေဟာအားအထင်တင်ကနေအားကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကန်ယူရန်ရခိုင်ကန်ယူရန်မြို့ဝကျုံးမော်ဒေသတွေနဲ့မုတ်တမခွေတို့ဘက်မှာလေဟာအနောက်အနောက်တောင်ဘက်ကနေတနင်္သာရီကို10မိုင်ကနေ -30 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့စကိုင်းတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာနှံပြမှုထစ်ချုံရွာနိုင်ပြီးနေပြည်တော်မန္တလေးတိုင်းပဲခူးတိုင်းမကွေးတိုင်းကချင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာစိတ်စိတ်မှုထစ်ချုံရွာနိုင်ပါတယ်။စကိုင်းတိုင်းအောက်ပိုင်းရှမ်းပြည်နယ်အရှေ့ပိုင်းနဲ့မြောက်ပိုင်းနဲ့ချင်းပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်။
ပြည်တွင်သတင်းလေးကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့မောင်လူမွေးရေးသားထားပြီးရန်တိုင်းဖက်ကြားထားတဲ့မဆန်းတော့တဲ့အမောင်းဆိုတဲ့တော်လန်အစည်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။မ
မဆန်းတော့တဲ့အမောင်မီလာတရနေ့မီရင်းညနေမှာမိုးဟာတဲတဲမဲမဲရွာပါလေမီရင်းနေ့မနေ့ပိုင်းမှာဆောမျိုးနဲ့အညာကလေးရွာကိုစစ်ကောင်စီကလေးချောင်းတိုက်ခဲ့လို့ကလေးငယ်တူအပေါင်းဝင်အမျိုးသမီး၄ဦးတေဆုံးသွားတယ်မီရင်းနေ့ရွာတဲ့မိုးဟာသွေးစည်းမှုဖြစ်မယ်လူရဲ့သွေးညီနဲ့တွေကိုမိုးရင်နဲ့ဆေးမှပျောက်လွယ်တာလို့လူကြီးတယောက်ပြောပါလေပြီးခဲ့တဲ့နှစ်ရက်မောင်လူမွေးစစ်ဆောင်စခန်းလေးကိုသွားတဲ့နေ့ကလည်းမိုးရွာပေမဲ့မိုးကခုလိုမသေးဘူးကြောက်ကြားထဲမှာဆောက်ထားတဲ့စစ်ဆောင်တယ်လီပေါ်ထိုင်ရင်မိုးရွာရင်ရေမကျလောက်ဘူးလားလို့မေးတော့ကြည့်ရအောင်ပါဗျာလေရင်ကြောက်လို့ကြောက်တဲ့ဆောက်ထားတာတဲ့ဒီတယ်လီအောက်မှာလည်းရေဟာစီးနေရောပေါ့မောင်လူမွေးစစ်ဆောင်စခန်းကပြန်လာတော့လမ်းမှာနွားတကောင်သေးနေတာတွေ့ရတယ်မိုးချိုးပြစ်သွားတာတဲ့မိုးချိုးပြစ်လို့နွားတကောင်သေးတာဟာလူတွေအတွက်အသေးအဖွဲကိစ္စမဆန်းပါဘူးတကယ်တော့လေရင်ပြစ်လို့လူသေးတာလည်းသိမ့်မဆန်းကြောက်ကြားတဲ့ကစစ်ဆောင်စခန်းလေးဒုက္ခရောက်နေတာလည်းမဆန်းတော့ပါဘူးပြီးခဲ့တဲ့တစ်ပတ်လောက်ကလက်နက်ကြီးထိမှန်လို့ကိုဝုံရှစ်လလွှဲထားရတဲ့မျိုးသမီးတူဦးကောင်းထိမှန်တန်းရရတယ်ကိုဝုံဆောင်မျိုးသမီးရဲ့ဖခင်ကတော့ပွဲချင်းပြီးသေဆုံးသွားရှာတယ်ဒါရီဟာလည်းမောင်လူမွေးနေတဲ့ဒေသမှာရောတနင်္ဂနွေလုံးမှာပါမဆန်းဘူးမောင်လူမွေးတို့နိုင်ငံဟာမဆန်းတဲ့နိုင်ငံတော်ပါလားလို့အောက်မေ့ရတယ်။မိုးတဲတဲရွာတော့မောင်လူမွေးရဲ့ပလက်ဘုံကိုချင်းလေးရေပြည့်သွားတယ်။ဘုံစားတိလို့ပေါက်နေတဲ့အိမ်ခေါင်မိုးပေါက်ကမိုးယိုလို့ကြမ်းပြင်ဟာရွှဲရွှဲဆူနေတယ်။ဒါလေးတွေဟာအသေးအဖွဲကိစ္စတွေပါ။မောင်လူမွေးတို့နိုင်ငံဟာမိုးရွာရင်ရေဆူမယ်၊ငလျင်ဆူအိမ်ပြိုမယ်၊ဘုံကျင်းရင်လူသေးမယ်၊မဆန်းဘူး။လူများစုကစစ်ဆောင်စခန်းရှိကဖြတ်သွားကြမယ်။စကားဆက်မိရင်တနာစရာဆိုတဲ့စကားလုံးကိုရရရော်ရော်ပြေးလူကြလိမ့်မယ်ရှင်ပြုအလူတွေအကြီးကျယ်လှုပ်ကြမယ်ဝသားရာချီကုံတော်ကိုဂုံယူမယ်ခင်မကောင်းတဲ့ဂျားကအလူပွဲအကြီးကျယ်အောင်းအောင်းမြင်းမြင်းကျင်းပါနေလို့ကခုဝမ်းမြောက်မယ်ဒါရီဟာလည်းမဆန်းတော့ဘူးမောင်လူမွေးတို့နိုင်ငံကလူတွေရဲ့ချမ်းသာရာဟာပြည့်စုံပံမှာမရှိပါဘူးချမ်းသာမှုငြိမ်းချမ်းမှုဟာသေပြီးနောက်ဘဝမှာမှရှိမှာဖြစ်တယ်ရှေးခေတ်ကစလက်ရှိအချိန်ထိချမ်းသာခြင်းဟာနောက်ဘဝမှာသာရှိနေစေဖြစ်တယ်မော်လမွေးတို့နိုင်ငံကလူတွေဖို့ချမ်းသာခြင်းဟာဘာကြောင့်သေပြီးမှရှိကြရတာလဲလူများစုဟာသူတို့တေဆုံးမှသာသူတို့ပေါ်လွှမ်းမိုးထားတဲ့အရာတွေနဲ့အတ္တဘောင်တွေကနေထွက်ခွာနိုင်ကြလို့ဖြစ်မယ်လို့မော်လမွေးတွေးမိပါတော့တယ်မိုးလူရွာနေစဉ်မှာမော်လမွေးတယောက်အတွင်းနယ်ချက်နေမိတာပါတဲတဲမဲမဲရွာတဲ့မိုးဟာတိတ်သွားခဲ့ပါပြီပတ်ဝန်းကျင်မှာတော့အမောင်ဟာကြီးစိုးနေတယ်အချို့နေရင်တွေမှာတော့မီးကလေးတွေထွန်းလာကြတယ်အလင်းဟာအမောင်တို့ကိုဖြိုခွင်းတယ်ပညာဟာအလင်းနဲ့တူတယ်။ပညာစီမီဆိုတာမျိုးဆက်တစ်ခုလုံးကိုထုံးညိပေးရတာဖြစ်တယ်။ခေအမောင်ကိုဖြိုခွင်းဖို့ပညာမီမရှိသေးသေးပြီတော့မောင်လူမွေးတို့ဟာမဆန်းတော့တဲ့အမောင်ထဲမှာနေကြရအောင်မှာဖြစ်ပါလေ။မောင်လူမွေ
ဗီဒီယိုအန်ယူဂျီမှာဆက်လက်အတန်းလွှင့်နေပါတယ်။အခုဆက်လက်ပြီးတော့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုမှာအရှိဘိုးကရင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုຫນွေဦးတာတာကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ ဟောချွန်လာဆိုင်ဗီဒီယိုအန်ယူဂျီကရမြေတောင်ပန်းစကက်ကဲတောင်အငိုင်ကျုံတော့မလော်ထောင်ဖုတ်ချက်ခိုင်တော့စီလို့ယက်ຫນွေဦးတက်တာလို့ဂျပလန်နိုင်လန်နော်အလွယ်တုံးစားမှုချမယူဤဘုံမှာခကိုဒိတ်ဒိတ်ကြကြမမကကဖုံးပေဝနီတို့ကဘကဝန်ဒုကုကမန်ဝင်းခိုင်တန်လော်ဝိတာဂျပလန်အလွယ်တုံးစားမှုတဲ့ယူဤဘုံမှာခကိုဒိတ်ဒိတ်ကြကြမမကကဖုံးပေမနီထောင်တို့ကဘကဝန်ဒုကုကမန်ဝင်းခိုင်တန်နော်အန်ယူဂျီအစိုးရဂျာကာလာဒေတန္တရာပြည်သူအုပ်ချုပ်ရေးပေါ်ဆောင်မှုဘဟုကော်မတီချုပ်အကုံအနိုင်နင်ချီလနင်တို့နင်ချီရဲ့နေလော်ဝိတာစီလိုဂျက်ကီကယံဒီရိုက်ထောင်းဆိုင်ဖို့တို့မာချမတဲ့နော်တဲ့ချက်ချင်းတာပါဦးအကျိုးရလာနော်တောင်းနေအင်းဒီမှာပြည်သူတွေလကစတိကေရောက်ပွင့်ဦးနောက်လောက်မှာကလုတ်နေထက်ထဲဝေဝေရဲပေါ်ရဲဖဲ့တဲ့တော့ဒီသုဒ္ဓချုံထောင်းမဩဝိဒါအကောင်အောင်းတိုင်ချမလူပါဝိဒါအကိုင်ဒုက္ကနောပအီအောင်းထောက်အကောင်ချမခါကိုဒီတိကြကြမာနီအေးအင်းဤဆိုင်ဘုဒ္ဓအန်ယူကြီးအစိုးရအဖောက်ကုနောခမလုတ်ချက်နေအောင်မဩထောင်းဝိဒါယုကိုမေကိုချိအီမချက်နေဆိုင်ဘုဒ္ဓချက်အကိုင်ပြတဲ့နော်ဘေးချမတိရအာထောင်းတို့တောင်းနေလောင်မနီဝိဒါအကိုင်အလွယ်တုံးစားမှုတဲ့ယုအေဖုံးမခါကိုဒီတိကြကြအေဖုံးမနီမ လူဝိတာအတိုင်းမာနီအေးမှာဖုံးနေမတဲ့နော်မဘာအော်ထားတဲ့တတိုင်းမဘာမဝိတာကလုံးလူဝိတာတဲ့ဂျာကလာအုတ်ချက်ရေးဖို့ဆောင်ချက်မှာခထူပါတဲ့ချက်လောင်တာလပါထုတ်တိပါလာဟိချက်ကဲထောင်းပြသနာတဲ့ချက်ကားချက်ကဲတဲ့နော်မဘာမချံဖီဝိတာယူလူပါဝိတာနော်ကပကဝွန်တုကူကံမဝင်းခန့်တန်လောဝိတာစီလောချက်ပလန်အနိုင်နေလူထုအကူကတော်အောင်ဆောင်စုကြည့်တီနိုင်ငံရေးအကျဉ်းသားများလောက်ချိတ်ဖျက်ပြပါလာဤပလေခေါင်ကနောင်းဒီဖက်ဒရယ်ယူနစ်လူတော်လူတော်ကိုစားပြုတ်ကော်မတီဘူတွဲတဘောထားထုတ်ပြန်ဝိတာလိုက်ချက်ပလန်ကပငိန်ချံရည်နုပဲဆုရှင်လူထုအကူကတော်အောင်ဆောင်စုကြည့်နော်နေတော့နေကြည့်ရဲနေဂျုံလာချစ်ခွေတော်လည်းနေနော်အယာဟိုချစ်နိုင်ပိုင်အော်ဖလက်မနေချမနိုင်လခတာအိုဂျုံလာချစ်နေတော်လည်းနေနော်ဘူတွဲတဘောထားထုတ်ပြန်ဝိတာလိုက်နော်စီလို့ထုတ်ပြန်ထားဝိလိုက်အနိုင်ဖုံအိုတိုင်အာနာတောက်တာတဲ့နော်ဥပဒေလောမာချမအခုကျုံဒီမိုကရေစီပန်တာပေါင်းကိုထုံထတိကောင်တိတိကောင်ပူစားတဲ့ကုလွန်ချက်တာတော့ဒေါချလောင်တာခခိဘာဒါကုံချက်ကားချက်ရဲ့ဒူထောင်းအောဝိတာကုံခေါင်ပကုံနော်လရကိုချက်တိချက်လောဘာလဖာကတော်ဘာဝိတာနော်လောဝိတာစီလောခေါင်ပယောင်မနိုင်တဲ့လောက်ချက်လောဘာဒါဝိဒီမိုကရေစီတိဖက်ဒရယ်ခေါင်ပကုံယူခေါင်ပကုံအနာဂတ်တိကောင်ချက်မလခမွေဝိချက်နေအောင်လက်ခေါင်ထားဝိတာနော်လောဝိတာစီလောကမ္ဘာကကမ္ဘာယံယူဒီမိုကရေစီတီဖက်ဒရယ်ကမ္ဘာကအကောင်စေဘူအပုပလန်လကကီစထရိုက်ခေါ်ဒါလောက်ချေတဘောတူထားဝေတိခေါင်ဖန်ယူဂျာအကောင်တက်ဖို့ဝိတာကမဖို့ဆောင်ဝေတိခေါင်အကောင်အခြေခံမွယ်ဝေခမလုံတဲ့ဂျပန်သူချက်နေအောင်တာဝေကပတ်ငိန်ချန်ရင်တို့ပဲရှုရှင်လူထုအကူကတော်အောင်ဆောင်စုကြည့်တီနိုင်ငံရေးအကျဉ်းသားများလောက်ချေဖျက်ပြပါလာဤပလေခေါင်ကနောင်းတီဖက်ဒရယ်ယူနစ်လူတော်လူတော်ကိုစားပြုတ်ကော်မတီပုံတိုက်တာထောက်ထောင်ဝိတာလိုက်ကုန်ခခုခခအောင်ကိတ်ထောင်းထားဝိတာယူထောက်ထောင်ဝိတာလိုက်နော်စီလို့ဂျပန်နိုင်ငံကရယ်ဒီတူခရိုင်အဖက်ပယောင်တော့မချုံးမနိုင်ချက်အကျုံယူမနိုင်ပါသိဝိတာလကဂျပန်ကရင်မျိုးသားအစီယုတ်ကိုသူလီအုတ်ချက်ချက်လောင်တာကရယ်ဒီတူခရိုင်မူတော်ကနောင်းဒီလေတူတော်ကနောင်းဖန်ပယောင်တော့ခါထောင်းတိတ်နာဖတ်တူခါထောင်းဒရော့အကူချုံမနိုင်ပါသိဝိတာလက KNU ထောက်ထောင်းဝိတာလိုက်နော်စီလို့ဂျုံလာချစ်လက်တောင်းကဘိတ်စလုံးအခြေဆိုင်ခါလာရနေရဟုတ်ချစ်လိုက်တရင်နော်ဖယံကုတ်တူတော်အရှိပိုင်းဦးခါထောင်းဝိလရနေချိတ်မမတိတ်နာဖတ်တူနေလို့ကျုံလာချိလိတောင်းလာနေနော်နွားရီချောင်းတဝါကိုခါထောင်းထိုင်ဝေးလျာနေချိမမတိတ်နာနေပြုံနော်လောဝိတာစီလို့ခါထောင်းဝိတာတိတ်နာအခုကျုံနွားရီချောင်းတဝါပူစာအယောက်တန်ချိရနေစောစုသူဘာတိတ်ခွဲဝိတာကိုအယောက်ဟုတ်ချိရနေနော်မြခင်ဘာတိတိတ်နာဖတ်တူတာဘာထိုင်အောဝိတာနော်တရားဘာစီလို့ကျုံလာခွေတောင်းလာနေနော်နတ်တန်ခွင်းအခြေဆိုင်ဘယံတော်တာခါထောင်းထိုင်လျာနေချိမမတိတ်နာဖတ်တူယူရည်လေပမာတဝန့်ဖို့လောင်တီဝိတာနိုင်ပြုတ်ရည်လေကရင်တဝန့်ဖို့ခါတော့တိုင်ဝိတာလပ်ပလောက်အခုကျုံအယောင်းနိုင်ချစ်လိနေစောထူတာဘားထိုင်အော်ဝိတာနော်တရားပါစီလို့ဂျပလန်လောင်ခိုင်ထောင်းနော်မချုံးမနေချက်တောက်တာဇီကုတ်ဒီအလိုကြီးတဝန့်ဖို့ခါတော့ဝိတာတိုင်နာဖတ်တူအပလောက်လက်ချင်တဝန့်ပူစားဟမနေငါဘားထိုင်ဝိတာဂျပလန် KNU ကရင်မြူသားအစီအယုတ်ကိုတူးလီအောက်ချက်ချက်လောင်တာပဒူးတတူကရိုင်ခြိုက်ထူတော့ကနောက်ပို့ကျုံလာချစ်လိတော့ကပယံတော့တာအနိုင်လိချိလိချိမြတ်တမဌာနချုပ်ဒီအဖောင်းလာခမရတန်တသကံနော်ကေဝချင်းနာလိချိမီနီအခါခါတော်ဝေလရနိုင်ချိမမတိုင်နာဖာဒူဟူဘလစီကောတဝံဘုံဦးတိုင်နာဖာဒူနိုင်ဘလလွန်တီတီဖာတော်ဝိတာကိုတဝံဘူစတော်အီဆန်အယောရေချစ်တန်နိုင်ဘာတိတိုင်နာဖာဒူတားကိုင်ဘာထိုင်အောဝိတာကိုဥဖို့ပိုက်တီဥကူဥအခေဘာထိုင်ကောင်ခွဲဝိတာနော် KNU ဘဟုထောက်ထောင်ဝိတာချက်ပလန်နော်စီလို့ထုံတော်တယ်လံကေရလောင်ရေနာဒီတမီနေအခါနော်ပယံတော်ခမရတန်တက်စခန်ကာတော်တိုင်းလရနိုင်ချိမမတိုင်နာဖတ်တို့နှိမ့်ပလောလောင်ဒီဝေအလူကြီးတဝဖွယ်လပလောတိပါထောင်ကုန်တဝပူဇာမဝဝဟုအယောက်တန်ချိဘာဒီတိုင်နာဖတ်တို့တာကိုင်ဘာထိုင်အောဝေဒါနောစီလောလုလတောင်းနိုင်တောင်းခါနော်ဒီစိုက်ထူတော်အချိဆိုင်ပယံတော်တာတာမလိချိလိတီအဖောင်းလာတိုင်စကန်နော်ချက်ပယူအော်ဒီတဝပူဇာအောချက်လောင်ချက်ကလေးဦးလရိုင်းလပလောခါထောင်ဝေဒါတိုင်နာဖတ်တို့ကုန်လရိုင်းလပလောရထောင်ချက်တော်အဝိဒါယုရထောင်ချက်တော်ခဂျိုပါဝေတဝံပူစားတဲ့အဝိဒါနောစီလို့ချွန်နာကလူအန်ယူဂျီရေဒီယိုစတောက်ကတော့ပုတ်ဝဲပြီးပါကလို့တကူရတယ်စကောက်ချက်တာဒီမှာလို့ဆိုင
်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.89 MHz ညပိုင်း8နာရီခွဲမှာလိုင်းတူ25မီတာ 17.66 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါပါရှင်။မြေသားညီငယ်တွေဆိုရရင်စက်တော်ရင်ပြည်အချက်အလက်တွေကိုညွှန်ကြားတာကထုတ်လင်းနေလို့ရေဒီယိုအန်ယူဂျီဖြစ်ပါတယ်။San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစေတနာရှင်တွေအားပေးနေတဲ့ Radio NRG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်